ဥရောပမှာကိုဗစ်ရောဂါကူးစက်မှုနှစ်လလောက်ကျဆင်းသွားခဲ့ပြီးမှအခုနောက်တစ်ခါကူးစက်မှုပြန်များလာနေတဲ့အကြောင်းနဲ့စီကံကန့်သတ်ချက်တွေစက်မထားရင်ကူးစက်မှုလှိုင်းတစ်ခုဖြစ်လာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ခီးထွက်တာတွေ၊လူစုလူဝေးလုံကြတာတွေ၊လူမှုရေးဆိုင်ရာကန့်သတ်ချက်တွေလျှော့ချပေးလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲရောဂါကူးစက်မှု10ရာခိုင်နှုန်းပြန်မြင့်တက်ခဲ့ကြောင်း WHO ရဲ့ဥရောပဆိုင်ရာဒါရိုက်တာ Hans Kluger ကပြောခဲ့တာပါ။အိန္ဒိယနိုင်ငံမှာပထမဆုံးဒယ်တာကိုရိုနာပိုးမျိုးဝက်သစ်ကူးစက်မှုတွေတိုးလာခဲ့ပြီးတဲ့နောက်ဥရောပဘက်ကအလင်းမြန်ကူးလာတာနဲ့ပတ်သက်လို့ဗြိတိန်မှာပထမဆုံးကူးစက်ခဲ့တာကိုရည်ညွှန်းပြောသွားတာဖြစ်ပါတယ်။ဩဂုတ်လကုန်အထိဥရောပတိုက်တဲ့ကကူးစက်မှုအသစ်တွေရဲ့90ရာခိုင်နှုန်းလောက်ဟာကူးစက်မြန်ဒယ်တာမျိုးဝက်သစ်ဖြစ်လာနိုင်ကြောင်းဥရောပသမဂ္ဂရောဂါထိန်းချုပ်ရေးဌာန ECDC ကခန့်မှန်းထားပါတယ်။ဩဂုတ်လမှာဗဟုအားစဒေတာအတော်များများအပါအဝင် WHO အဖွဲ့ဝင်ဥရောပသမဂ္ဂ53နိုင်ငံနဲ့သူတို့ရဲ့ပိုင်နဲ့နယ်မြေတွေမှာဒယ်တာဗီဇမျိုးကွဲသည့်ကူးစက်မှုများလာနိုင်တဲ့အကြောင်းကိုလည်းမစ္စတာကလူဂါကပြောပါတယ်။ကာကွယ်ဆေးတွေဟာဒယ်တာဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်ပေမဲ့လည်းဘေးကင်းတဲ့အဆင့်အကာအကွယ်ရဖို့အတွက်ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးဖို့လိုပါတယ်။WHO အဖွဲ့ဝင်နိုင်ငံတွေရဲ့ဥရောပဒေသတွင်ကာကွယ်ဆေးထိုးပြီးသူ24ရာခိုင်နှုန်းပဲရှိသေးပြီးလူကြီးပိုင်းရဲ့ထက်ဝက်နဲ့ကျန်းမာရေးလုံသား40ရာခိုင်နှုန်းတို့ဟာအခုထိကာကွယ်ဆေးမရကြသေးတဲ့အကြောင်းကိုလည်းမစ္စတာကလူဂါကပြောပါတယ်။အရွယ်ရောက်သူအလုံးရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးထားဖို့အကြံပြုတိုက်တွန်းထားတာမို့လို့ဒီအခြေအနေဟာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်ရှင်။